ောင်ကိုရီးယားနိုင်ငံပြောင်းချမ်းမှာကျင်းပမယ်အခုလာမယ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်မှာရုရှားနိုင်ငံအသင်းကိုပါဝင်ချင်းပြန်ခွင့်မပြုဖို့နိုင်ငံတကာအိုလံပစ်ကော်မတီ IOC ကအင်္ဂါနေ့မှာဆုတ်ဖြတ်ချက်ချလိုက်ပါတယ်။ဒါပေမဲ့တတိပုဂ္ဂလရုရှားနိုင်ငံသားတွေအနေနဲ့ရုရှားကအိုလံပစ်အားကစားသမားတွေဖြစ်နေရှင်းပြနိုင်တယ်လို့ပြောပါတယ်။2014ခုနှစ်ကရုရှားနိုင်ငံဆိုရှီမှာကျင်းပခဲ့တဲ့အိုလံပစ်အားကစားပြိုင်ပွဲအတွင်းရုရှားအသင်းဟာအစိုးရရဲ့ခွင့်ပြုချက်နဲ့စီးပွားအသုံးပြုခဲ့တဲ့အတွက်အပြစ်ပေးအရေးယူတဲ့ဆုံးဖြတ်ချက်ကို IOC ကအချိန်ကြာကြီးယူပြီးတော့ချမှတ်ခဲ့တာဖြစ်ပါတယ်။ဆုံးဖြတ်ချက်ချတဲ့အချိန်ကတောင်ကိုရီးယားနိုင်ငံပင်လယ်ကမ်းခြေနဲ့တောင်တန်းတွေပေါ်မှာပြိုင်ပွဲတွေကျင်းပဖို့နှစ်လကျော်ကျော်လောက်သာလိုတော့တဲ့အချိန်လည်းဖြစ်ပါတယ်။ဒီလိုပြိုင်ပွဲကနေပိတ်ပင်လိုက်မှုအပေါ်ရုရှားဘက်ကတော့ဘာမှချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူး။ဒါပေမဲ့ရုရှားအစိုးရရဲ့ရုပ်တံဌာနကတော့ရုရှားအမျိုးသားအသင်းပါဝင်ခွင့်မရတဲ့အတွက်ပြိုင်ပွဲတွေကိုတန်းပြီးအတွင်းမှာထုတ်လွှင့်မှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။မကြာခင်တော့တမရဗလာဒီမီယာပူတင်ကရုရှားအမျိုးသားတင်ကိတအမှတ်လက္ခဏာမပါဘဲနဲ့ရှင်ပြန်ခွင့်ပြုတယ်ဆိုရင်သူ့တန်းပြီကိုအရှက်ခွဲသလိုဖြစ်လိမ့်မယ်လို့ပြောခဲ့ပူပါတယ်ခင်ဗျာ